တရရှိနခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ August 17ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရရှင်။အခုဆက်ပြီး9နာရီထီလိုင်းနိုမီတာ32 kHz 925လိုင်းနိုမီတာ40 kHz 9433ညနဲ့လိုင်းနိုမီတာ50 kHz 9999အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့အရင်ဆုံးနားဆင်ကြမှာကသောတာရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများအစီအစဉ်နဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်တွေဖြစ်ပါတယ်ဒီနောက်မှာတော
့ဒီလိုကကျွန်တော်ပြောချင်တာကတော့ဒီမိုကရေစီအကြောင်းဖြစ်ပါတယ်ကျွန်တော်တို့ဗမာပြည်ဟာလွတ်လပ်ရေးရပြီးဒီမိုကရေစီနိုင်ငံဖြစ်ဒီကောင်းတယ်ဒီမိုကရေစီသားကျွန်တော်တို
့ဆရာမောင်စွဲဤပြောပြမယ်တက်ကြီးစကားအစီအစဉ်မှာအပြည့်အစုံကိုနားဆင်ကြရပါမယ်ရှင်နောက်ပိုင်းမှာလည်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချင်းပြီးတော့ကြေညာပေးဦးမှာပါဒီစီစဉ်တွေတဲ့ကမှအခုရင်ဆုံးတော့တောတာရှင်တွေရဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများကဏ္ဍဖြစ်ပါတယ်ရှင်မဲရေးတနာကျော်ကစီစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါရှင်ဒီ UI ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်း daily တစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်တောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာ daily ဆောင်ကိုလည်းနားဆင်ကြားရမှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ဝေဖန်ကြံပြူလာကြတဲ့တောရရှင်တွေရဲ့စာတွေကိုပထမဦးဆုံးပြောပြပေးခြင်းပါတယ်။သူခွန်လင်းဆိုတဲ့တောရရှင်က VOA မြန်မာပိုင်းဌာနကသတင်းတင်ဆက်ပုံအသံအနေအသံထားအလုံးအသက်ဝင်ပြီးတော့အချိန်နဲ့တပြေးညီတင်ဆက်ပေးနေတဲ့အတွက်ကျေနပ်အားရပါတယ်ဆိုပြီးတော့ရေးလာပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့ကျွန်တော်ယုံကြည်ရာဆိုပြီးတော့သူယုံကြည်ရာအစီအစဉ်ကိုရည်ညွှန်းပြီးတော့ရေးတယ်ထင်ပါတယ်ရှင်။ကျမတို့သောရရှင်တွေကိုအမြဲတမ်းလည်းရှင်းပြခဲ့ပေးပူပါရယ်နော်။သူယုံကြည်ရာအစီအစဉ်ကသောရရှင်ရဲ့ကိုပိုင်တန်နဲ့3-4မိနစ်စာထုတ်လွှင့်ရတဲ့အစီအစဉ်ဖြစ်တဲ့တစ်စက်အောင်လို့ကျမတို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ပြီးတော့မေးမြန်းပါတယ်။အစီအစဉ်မှာသောရရှင်နေနေနဲ့ပါဝင်ခြင်းနဲ့ဆိုတော့ VOA ကိုဆက်သွယ်ပြီးတော့ဖုန်းနံပါတ်ကိုပေးပို့လို့ရပါတယ်။ကျမတို့ကပြန်ပြီးတော့ခေါ်ပေးပါရရှင်။ဒီသောရရှင်ကတော့ဒီသူယုံကြည်ရာအစီအစဉ်ကိုနားဆင်ပြီးတော့ပဲစိတ်ကူးပေါက်လာလို့ရေးလာသလားမသိပါဘူး။သူ့ရဲ့သူယုံကြည်ရာဆိုပြီးတော့တော်တော်လေးရေးလာတာပါ။ဒါကြောင့်မလို့ဒီအစီအစဉ်ကနေပဲဖော်ပြပေးလိုက်ချင်ပါတယ်နော်။ဒီသောရရှင်ကကြောက်စက်တက်သူမှာအင်္ဂလိပ်စာအတိတ်ကဘာသာရပ်တက်ခဲ့တဲ့ကိုတိုက်အောင်စရာလင်းဖြစ်ပါတယ်။
ကျွန်တော်ယုံကြည်တာကတော့ဘဝဆိုတာကိုတောင်ဝန်ကိုတိုင်ခြေပြုံးအောင်အကောင်းဆုံးဆောင်ရွက်လုပ်ကံခြင်းလို့ထင်ပါတယ်ကျွန်တော်ကတော့သကပုံတစ်ခုကိုအမြဲလက်ကင်ထားတယ် Life is a duty perform it ဆိုတာကိုပါ VOA ဖွဲ့သားအားလုံးချမ်းသာကြပါစေကျေးဇူးတင်ပါတယ်ဗျာကျွန်တော်ယုံကြည်ရာကိုပြောပြခွင့်ရတဲ့အတွက်ပါ
သူ့ရဲ့ယုံကြည်ရာကတော့ဘဝဆိုတာတောင်ဝန်ဝတ္တရားတည့်ရမလို့ဒါကိုပြပြပြမြင်ထမ်းဆောင်ဖို့လိုပါတယ်ဆိုပြီးတော့ယုံကြည်ပါတယ်ဆိုပြီးတော့ရေးလာတာဖြစ်ပါတယ်VOA အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့နောက်သောရရှင်တယောက်ကတော့တကုံမျိုးတကဥလာထွန်းဖြစ်ပါတယ်ရှင်။သူကပဝန်းကျင်ထိန်သိမ်းရေးနဲ့တစ်တော်ပြုံးတည်မှုအစီအစဉ်တစ်ခုကိုနားဆင်ပြီးအိစာကိုရေးလာခဲ့တာဖြစ်ပါတယ်
။တကယ်တော့ကြည့်လေဗျာမြန်မာနိုင်ငံအောက်ပိုင်းတနင်္သာရီအထိတိမ့်ထားတဲ့ကိုလိုနီဗြိတိရှ်ရဲ့ဘုံဘေဘာမာတစ်ကုမ္ပဏီမြန်မာဘုရင်အစိုးရနဲ့သဘောတူစာချုပ်ချုပ်ဆိုတဲ့တစ်ထုတ်လို့ရေးစာချုပ်ထက်တစ်ခိုးထုတ်လို့ဒုတိယနဲ့တတိယအင်္ဂလိပ်မြန်မာစစ်ပွဲတွေတက်ခိုက်ပြီးသူ့ကျွန်ဘဝရောက်ခဲ့ရတာလေ။ကျူးကျော်နေချက်တွေးဆုပ်တဲ့အင်္ဂလိပ်တွေလက်အောက်မှာ112နှစ်တိုင်တိုင်ကြာရောက်ခဲ့ပြီး1948ခုနှစ်မှာလွတ်လပ်ရေးပြန်ရတဲ့အချိန်မှာကျွန်တော်တို့တစ်တော်ကြီးတွေအင်းအိမ်6မြောင်းတွေဟာပဂတိအပြိုစင်လိုအကောင်းပဂတိကြံခဲ့တာကိုအသက်ကြီးတဲ့လူတိုင်းသိကြပါဗါးအသက်တွေရင်တိုက်ခိုက်သိမ့်ပိုက်ခဲ့တဲ့နေချက်အင်္ဂလိပ်တွေကသာဖက်စစ်လိုစီးမဲ့ကမ်းမဲ့ဗယံမရာလှုပ်သွားခဲ့ကြမယ်ဆိုရင်နှစ်ပေါင်း100ကျော်မှာကျွန်တော်တို့နိုင်ငံဟာတစ်တော်တွေကုန်းပြီးတော့တဲကနာရဖြစ်ကြံခဲ့ဖို့ကောင်းတာပေါ့လူလိုက်ရပြီးကြံခဲ့တဲ့အလေယိုးမာလို့ခေါ်တဲ့ဘကိုးယိုးမာကြီးဟာ1969ခုကနေ2009နှစ်ပေါင်း40အတွင်းစပြုံးခဲ့ရတာအခုဆိုတွားကြထိုးတံကိုတရုတ်ကနေတွင်းနေရတာပါတနေ့ကပဲမန္တလေးမှာတရုတ်ကိုခိုးထုတ်မဲ့တစ်မှာတန်ချိန်600လောက်စံချိန်တင်ဖမ်းမိတဲ့သတင်းတပုတ်ကိုလည်းကြားရပါသေးတယ်တရားဝင်စီးဝါးရေးအတွက်အဆိုးဆုံးအခန့်အတားဖြစ်နေတဲ့အကျင့်ပြက်မှုတွေဟာအနီးအနားမှာကတ်နေတဲ့တရားမဝင်တစ်မှောင်ခိုလုပ်ငန်းမျိုးအတွက်ကတော့အမတန်ကောင်းတဲ့အခွင့်အလမ်းကြီးဖြစ်နေမှာပဲလို့တွေးမိရင်ယင်လေးမိပါသေးတယ်ဗျာ
။တ
တတော်ပြုံးတိမှုနဲ့တဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကြောင့်ဖြစ်ပွားလာတဲ့အကျိုးဆက်ဖြစ်နေဥရုယာတီပြောင်းလဲမှုကိုမြန်မာပြည်သူတွေလက်ရှိခံစားနေရပါပြီဆိုပြီးတော့ဒီတော်ရရှင်ကရေးရင်နဲ့ဒီတတော်ပြုံးတိမှုကစီးပွားရေးအတွက်လည်းဘလောက်တောင်မှအနှောင့်အယှက်ဖြစ်ရကြောင်းရေးသွားတာဖြစ်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီကစာတချို့ကိုပြောပြပေးရမယ်ဆိုရင်တော့မြန်မာနိုင်ငံကပညာရေးနဲ့ပတ်သက်ပြီးတော့ဆိုပြီးတော့ရေးလာတဲ့တော်ရရှင်သူကတော့လုံခြုံရေးရာနာမည်ကိုတော့လှုပ်ဝဲပေးထားပါဆိုပြီးတော့ရေးလာပါတယ်။ဒီတော်ရရှင်ကအခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ
်။အခုခါမြန်မာနိုင်ငံမှာပြည်နယ်လွတ်တော်ပြည်နယ်တိုင်းအစိုးရအဖွဲ့တွေရှိနေပါတယ်။ဒါပေမဲ့ပညာရေးဌာနနဲ့ပတ်သက်ပြီးယာရုခန့်ထားပြောင်းရွှေ့တဲ့နေရာမှာဘ ਹੁ ကသာအာဏာလုံးဝချုပ်ကင်ထားတာပါတာဝန်ခွဲဝေခြင်းလုပ်ပိုင်ခွင့်မျှဝေခြင်းလုံးဝမရှိပါဘူးဘ ਹੁ နဲ့ရုံးချုပ်ကသာအကြောင်းမျိုးမျိုးပြပြီးလုပ်ပိုင်ခွင့်အလုံးကိုစွတ်ကင်ထားပါတယ်ပြည်내တိုင်းပညာရေးမှုတွေကရုံးချုပ်အတွက်ရုပ်သေးကပေးပါတယ်ပြည်내တိုင်းပညာရေးဝန်ကြီးတွေဘာအတွက်ပါလဲဘ ਹੁ နဲ့ပြည်내တိုင်းလွတ်တော်မျှတစွာအာဏာခွဲဝေတဲ့ဖွဲ့စည်းပုံအခြေခံဥပဒေရှိတင်ပါတယ်လက်ရှိပညာရေးစနစ်သည်တက်မတော်တဲကလူကြီးတချို့အထွက်ယာဒူးတိုးပြောင်းရာဌာနဖြစ်ပြီးလုပ်ပိုင်ခွင့်ကိစ္စနဲ့ပတ်သက်ပြီးမဆလခိကရတဲ့တောင်ပို့ဆိုးနေပါတယ
်ပညာရေးဌာနမှာတော့အခြေအနေကအရင်တုန်းကထက်တောင်မှအခုပြုပြင်ပြောင်းလဲရေးတွေဖြစ်ပြီးတော့မှပို့ပြီးတော့ဆိုးလာနေပါတယ်ဆိုပြီးတော့ဒီတော့ရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးပြလာတာဖြစ်ပါတယ်သရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးတော့ပါမယ်။အခုတော့အရင်သရရှင်တွေကိုအနောက်တိုင်းဒီလေးတစ်ပုတ်နဲ့ဖြောပြပေးပါမယ်ရှင်။ The Beatles အဖွဲ့တည်ဆူထားတဲ့သချင်းဟောင်းလေးတစ်ပုတ်ဖြစ်ပါတယ်။မြန်မာလိုပြန်ဆူထားတဲ့သချင်းလေးရှိတော့သရရှင်တွေဒီသချင်းလေးကိုနှစ်ချိုက်မယ်ထင်လို့လေကျွန်မဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတာပါ။ The Beatles အဖွဲ့ရဲ့ Norwegian Wood This Bird Has Flown ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော်။She once had me She showed me her room Isn't it good, Norwegian wood She asked me to stay and she told me to sit anywhere So I looked around and I noticed there wasn't a chair I sat on the road The Beatles အဖွဲ့အသီးဆိုထားတဲ့ Norwegian Wood ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။သရရှင်နဲ့အချင်းချင်းမေတ္တာတေးလက်ဆောင်ဖြစ်နေပေးပို့တဲ့မြန်မာသချင်းလေးတစ်ပုဒ်ကိုလည်းနောက်ပိုင်းမှာဆက်ပြီးတော့နားဆင်သွားရဖို့ရှိပါတယ်။အခုတော့သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံအတွင်းမှာအလုံးလုံးနေကြတဲ့သရရှင်ရဲ့အခက်အခဲကိုရေးလာတဲ့စာတွေကစာတစောင်ဖော်ပြပေးကြပါတယ်။ဒါကတော့သခိုင်းတိုင်းဒေသကြီးဝန်းသူမျိုးနဲ့ကင်းဆန်ပြကျေးရွာကအထက်တန်းပြဆရာဖြစ်ပါတယ်ဆိုတဲ့သရရှင်ရေးလာတာပါ။
ကလေးတွေကိုခမဲ့အချိန်ပိုတင်ပေးတာပြင်ကြောင်းမလီနိုင်တဲ့ကလေးတွေကိုလည်းတအားသီးွေကြောင်းထားပေးခဲ့ပါတယ်။ဒါပြင်နိုင်ငံတော်ကဖွင့်လှစ်တဲ့သင်တန်းတွေကိုလည်းမငင်းဆန်ပဲတက်ရောက်ခဲ့ပါတယ်။ပြည်ရတဲ့တာဝန်တွေကိုလည်းမကြေပွန်မရှိအောင်အထူးကြိုးစားခဲ့ပါတယ်။2013-2014ပညာသင်နှစ်မှာကျင်းပတဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲမှာအခန်းဆောင်တာဝန်ထမ်းဆောင်ပြီးတဲ့နောက်မုံရတက္ကသိုလ်ကို30/3/2014ရဲ့နေ့မှာစာစစ်တာဝန်ထမ်းဆောင်မှုထွက်ခွာခဲ့ပါတယ်။အမှန်ကကျွန်တော်ရဲ့အထက်တန်းပြလုပ်သက်ဟာဆယ်လာပဲရှိပါသေးတယ်။အထက်တန်းပြလုပ်သက်နှစ်နှစ်ပြည့်မှပဲစာစစ်ခေါ်တယ်လို့ကြားဘူးပေမဲ့နိုင်ငံတော်ရဲ့လိုအပ်ချက်အရကြာရတာဝန်ကိုထမ်းဆောင်ဖို့သွားခဲ့ပါတယ်။မုံရတက္ကသိုလ်စာစစ်သွားတာမှာလာကုံရဲရောက်ဖို့တရက်အလိုဖြစ်တဲ့အတွက်လစာထုတ်မသွားရပါဘူး။တခြားသူစီကနေငွေတသိန်းတိတိချင်းခခဲ့ရပါတယ်။အခုပြန်ရောက်ချင်းမတ်လလစာကိုအကျွေးဆက်လိုက်ရပါတော့တယ်။ကျွန်တော်ရဲ့လစာက ဖောက်ပန့်ကြီး3000အပါဝင်စုစုပေါင်းလစာ39000ကျပ်ပါအခုလာမှာပင်စင်ဖြန့်ငွေ2000ကျပ်ရှိတဲ့အတွက်လစာငွေ38000ကျပ်ကျန်ပါတယ်အကျွေး3000ဆက်လိုက်တာလစာငွေဟာ9000ကျပ်ပဲကျန်ပါတော့တယ်ငွေ9000ကျပ်နဲ့ AB တလလုံးဘယ်လိုဘယ်ပုံဖြတ်တန်းရမလဲတွေးနေစမ်းပါဝန်တော်မျိုးနယ်ပညာရေးမှုရုံးကဖုံးဝင်လာပါတယ်ကျွန်တော်ကကတာမျိုးကိုအကတင်နှန်းတော့တက်ဖို့ပြောပါတယ်အဲ့ဒီအကတင်နှန်းကိုဝါသနာပါပြီးတော့တက်ရောက်လို့တဲ့အလဲတန်းပြဆရာတွေပဲသွားကြတယ်လို့သိထားပါတယ်ဝင်းတို့မျိုးနယ်ကအကတင်နှန်းကိုဆစ်လွတ်ခံရသူ၄ယောက်မှာအထက်တန်းပြဆရာကျွန်တော်တယောက်တည်းပဲဖြစ်ပါတယ်တခြားသူရောကအလဲတန်းပြတွေပါအကတင်နှန်းမှာ21/4/2014ရဲ့နေ့အရောက်သွားရမှာဖြစ်တဲ့အတွက်လစာထုတ်ရလည်းမဟုတ်သေးပါဘူးကျွန်တော်ကနိုင်ငံတော်လစာငွေကလွဲပြီးတခြားဝင်ငွေမရှိသူပါကြိုတင်လစာထုတ်ယူလို့မရသူအစိုးရဝန်ထမ်းကြောင်းဆရာကျွန်တော်ဘလို့မှမကြံစီတတ်တော့ပါကျွန်တော်အခက်ခဲကိုမြို့နယ်ပညာရေးမှုစီတင်ပြပါတယ
်ခရီးတွေခဏခဏအထွက်ခိုင်းလို့ဝင်ငွေနဲ့မရတခြားနေရာကလည်းဝင်ငွေရကြရမရှိပါဘူးဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အခက်ခဲကိုရင်ဖွင့်လာတာပါမြို့ရေးကထုတ်လွှင့်တင်ဆက်ပေးနေတဲ့ရေဒီယိုအစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေအင်တာနက်အစာမျက်နှာမှာရေးသားတင်ပြချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းကြတယ်ဆိုရင်တော့ VOE ကိုစာရေးကြဖို့ဖိတ်ခေါ်ချင်ပါတယ်ရှင်။ကျမတို့ရဲ့ VOE မြန်မာပိုင်းလိပ်စာအတစ်ကတော့ VOE American အသံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့မြန်မာနိုင်ငံဖြစ်ပါတယ်။သောရရှင်နေချင်းချင်းမြစ်တာဒေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်လေဒီလိပ်စာကိုအချိန်မရွေးစာရေးနိုင်ပါတယ်နော်။သောရရှင်နေရဲ့တုံ့ပြန်အကြံပေးတာတွေကို VOE ကဝမ်းမြောက်ဝမ်းသာကြိုဆိုနေပါတယ်ရှင်။အခုတော့ဒေတောင်းလာတဲ့သောရရှင်နေအတွက်အချိန်ရောက်လာပါပြီ။ကိုကျော်ဝင်းထွန်းဆိုတဲ့သောရရှင်က
ကျွန်တော်ဘီးဒီစကိုင်းကတင်းနှန်းဆင်းပြီးတော့2009ခုနှစ်ချင်းပြည်နယ်မှာတာဝန်ထမ်းဆောင်ရပါတယ်။နောက်3နှစ်အကြာရှမ်းပြည်တောင်ပိုင်းမှာယာယီတိုးပါတယ်။ဒလမျိုးတောင်ဝင်ထမ်းဆောင်နေရတဲ့ကာလာလေးတွေမှာရေဒီယိုနားထောင်ရင်းနဲ့ဘူသုတတွေရခဲ့ပါတယ်။အပြောကောင်းတဲ့ဝိုင်းတော်သားတွေကိုအားကြမိပါတယ်။တောင်ဝင်ထမ်းဆောင်နေရတော့မိသားစုနဲ့ခွဲနေရပါတယ်။ဒါကြောင့်မလို့ချစ်ရပါသောမီမီဖီဖီဖောဖောနဲ့ချစ်ရနီများအတွက်ဝိုင်းတော်သားတွေအဆင်ပြေမဲ့တခြင်းတစ်ပုဒ်လောက်လွှင့်ပေးစီခြင်းပါတယ်
။ကိုကျော်ဝင်းထွန်းသူ့ရဲ့မိသားစုအတွက်တခြင်းတောင်းလာတာဖြစ်ပါတယ်။နောက်ထပ်တေးတောင်းလာတဲ့သောရရှင်တစ်ယောက်ကတော့တောင်ကူနီးပညာတက္ကသိုလ်ကကိုရှိုင်းဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကဘကိုးတိုင်းဒိုင်ဦးမြို့နယ်မှော်အင်းရွာမှာနေထိုင်တဲ့ဖေဖေဦးတင်ရှင်နဲ့မေမေဒေါ်ဆန်းကြီးတို့တချင်းတစ်ပုဒ်လောက်တောင်းကျင်ပါတယ်။မိဆန်ဒီတီဆိုထားတဲ့ရေခဲရိုက်အပြုံးဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင်။ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုတဲ့တချင်းလေးကိုပဲထုတ်လွှင့်ပေးမယ်လို့ရည်ရွယ်ထားပါတယ်နော်။ဒီတောင်းတဲ့သောရရှင်တွေရော VOA တချစ်သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နာစင်ကြည့်ပါအောင်နော်အနမ်ချက်သေးပါအခုတက်တီလာအိမ်မမြတဲ့ခဏခဏမြင်ချောင်းတွေပဲရှင်မမြင်တဲ့မင်းဝေးတန်တွေခံစားလို့ရတော့မင်းနာရောက်ပြီလို့ရှင်ခုံစရာနဲ့တွေရှင်ခုံစရာရေခဲရိုက်အပြောင်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတော့တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ် ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားတော့ရှင်နေအားလုံးရွှင်လန်းချမ်းမြေကြပါစေရှင
။နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလေရှင်။အခုတော့မနေ့ပြန်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးပါရစေရှင်။သောတာရှင်များရှင်မြန်မာနိုင်ငံအနေနဲ့ပထမဆုံးအချိန်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူခြင်းကစလို့ပြုပြင်ပြောင်းလဲမှုတွေဘလောက်အထိတွေ့ကြရပြီးပါပြီလဲ။ပြင်းစရာဘာတွေကြံအောင်မဲလို့ယူဆကြပါတယ်ဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုတော်တာရှင်တွေကိုဖိတ်ခေါ်ပါလေရှင်။တော်တာရှင်တွေအနေနဲ့မနေ့ပြန်အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစီရှင်။မကြာခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရပါမယ်။အခုတော့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုလှည့်ပေးပါစီ။အပြစ်ခတ်ရဆဲရေးလက်မှတ်ရေးထိုးပွဲတစ်ခုတည်းပဲအရေးကြီးနေသလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြထားပါရယ်။စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမဲရင်ချင်းနိုင်ကကူညီတင်ဆက်ထားပါရယ်ရှင်။
လက်တလို့အစိုးရဘက်ကပြင်းပြင်းထန်ထန်ကြိုးစားနေတဲ့ကိစ္စတစ်ခုကတော့ဒတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်တစ်ခုကိုလက်မှတ်ရေးထိုးနိုင်ရေးပါအခုနောက်ပိုင်းအပြစ်ရလက်မှတ်ရေးထိုးရေးနဲ့ဆိုင်တဲ့အစည်းအဝေးတွေပိုပြီးစိတ်လာတာလည်းတွေ့မြင်ရပါတယ်လက်နက်ကင်တိုင်းသားအဖွဲ့ခေါင်းဆောင်တွေရဲ့လိုင်စာစီဝေးဝဲကြီးပြီးလို့သိမကြသေးခင်ညကြီးနားမှာအစိုးရနဲ့တိုင်းသားကိုယ်စားလှယ်တွေတွေ့ကြပါတယ်အဲ့ဒီနောက်ဩဂုတ်လလေလောက်ကြာရင်လက်နက်ကင်တိုင်းသားအဖွဲ့ကိုယ်စားလှယ်တွေရဲ့ NCCT နဲ့အစိုးရညဉ့်ညဉ့်ကိုယ်စားလှယ်အဖွဲ့ရန်ကုန်မှာဆက်ပြီးတွေ့ဆုံဆွေးနွေးကြပါဦးမယ်။တိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ်ကြီးတကယ်လက်မှတ်ရေးထိုးနိုင်တော့မလား။တိုင်းပြည်မှာဒီတစ်ခုပဲအရေးကြီးဆုံးဖြစ်နေသလား။ဒီကိစ္စဘယ်လိုသဘောထားသင့်သလဲဆိုတာဆွေးနွေးတင်ပြသွားပါမယ်
။တိုင်းရင်းသားတွေရဲ့လိုင်စာအစည်းအဝေးမစခင်အစိုးရနဲ့ဆွေးနွေးမှုနောက်ဆုံးရလက်အဖြစ်အပြည့်ရဲ့စာချုပ်မူကြမ်းတစ်ခုရထားပြီးဖြစ်ပါတယ်။အချက်ပေါင်း122ချက်ပါပြီး89ချက်သဘောတူထားပြီးပါပြီ။ဆွေးနွေးဖို့ကြံတာ32ချက်ပါဒီ32ချက်ထဲကမှအစိုးရဘက်ကနောက်ထပ်လိုက်လျောနိုင်တာတွေအစိုးပြုထားပြီးဖြစ်တဲ့အတွက်ဆွေးနွေးညှိနှိုင်းစရာနည်းနည်းပဲကြံတော့တယ်လို့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝင်းကြီးဦးအောင်မင်းကထုတ်ပေါ်ပြောဆိုထားပါတယ်တိုင်းရင်းသားတွေဘက်ကလည်းမူဆယ်ချက်အပေါ်မှာအခြေခံပြီးအပြည့်ရဲ့စာချုပ်ပါအချက်တွေအတိုင်းဆက်ဆွေးနွေးကြဖို့ဆုံးဖြတ်ခဲ့ကြတဲ့အတွက်အခြေအနေရှေ့ကိုတိုးတက်လာတယ်လို့တော့ဆိုနိုင်ပါတယ်တိုင်းရင်းသားတွေတောင်းဆိုထားတဲ့ Federal အခြေခံမူနဲ့ပတ်သက်ပြီးတော့လည်းလက်မခံနိုင်စရာတိတ်ပြီးမရှိပါဘူးလို့ဝင်းကြီးဦးအောင်မင်းကမီဒီယာတွေကိုပြောဆိုထားပြီးပါပြီ။ဒီအတွက်အပြည့်ရစာချုပ်ပါလက်ကျန်အချက်တွေကိုဆက်ပြီးဆွေးနွေးကြဖို့ပဲရှိပါတော့တယ်။အပြည့်ရစာချုပ်ပါလက်ကျန်အချက်တွေကိုဆက်ပြီးဆွေးနွေးဖို့ပဲရှိတယ်လို့ဆိုပေမဲ့တိတ်အလွယ်ကြီးတော့မဟုတ်ပါဘူး။အကြောင်းကတော့လက်ရှိဆွေးနွေးပွဲတွေလုပ်နေတဲ့ပုံစံဟာအစိုးရခေါင်းဆောင်တွေနဲ့လက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေဓာတ်ရိုက်ဆွေးနွေးကြတာမျိုးမဟုတ်ဘဲနှစ်ဖက်ကိုယ်စားလှယ်တွေဆွေးနွေးတဲ့ဆွေးနွေးပွဲပုံစံမျိုးဖြစ်နေလို့ပါအစိုးရဘက်ကလည်းဝင်းကြီးဦးအောင်မင်းကဆွေးနွေးရရှိချက်တွေကိုအဆုံးဖြတ်ပေးနိုင်မယ့်သမရကာကွယ်ရေးဦးစီးချုပ်တွေစီပြန်တင်ပြပါတယ်အ NCCT လို့ခေါ်တဲ့တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ကလည်းဆွေးနွေးရရှိချက်တွေကိုအဆုံးဖြတ်ပေးနိုင်တဲ့သက်ဆိုင်ရာသူတို့ခေါင်းဆောင်တွေစီပြန်တင်ပြရတာမျိုးဖြစ်ပါတယ်။သဘောမတူရင်အဲ့ဒီအချက်ကိုပြန်ယူလာပြီးဆွေးနွေးပွဲဝိုင်းမှာပြန်ဆွေးနွေးဆိုတဲ့ပုံစံမျိုးတွားနေရတာမို့အခုလိုအချိန်ကြာနေတာလို့ပြောနိုင်ပါတယ်။ဒီအထက်မှာမှအစိုးရဘက်ကသက်ဆိုင်ရာအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်ပိုင်းရဲ့သဘောထားရယူရတာလျှင်မြန်လွယ်ကူပေမဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတော့သူတို့ခေါင်းဆောင်တွေရဲ့သဘောထားဆန္ဒရယူရတာခက်ခဲတတ်ပါတယ်။အဖွဲ့တွေကများဆက်သွယ်ရေးကလည်းခက်ခဲတာကြောင့်ဖြစ်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်အစိုးရဘက်ကတော့တိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်လက်မှတ်ရေးထိုးပွဲကြီးတစ်ခုကျင်းပကျင်းနေတာကိုတော့ဖုံးကွယ်မထားပါဘူး။ဒီ2014ထဲမှာပဲအပြည့်အစုံချုပ်ကိုလက်မှတ်ထိုးညဉ့်ညင်းစင်းနွေးဝဲဆိုင်ရာအကျိုးပြင်ဆင်မှုတွေလို့2015ထဲမှာညဉ့်ညင်းစင်းနွေးဝဲစနိုင်ရင်ကောင်းမယ်လို့ဘုံကြီးဦးအောင်မင်းကပြောထားပါတယ်။အကြောင်းကတော့2015မှာရွက်ောက်ပွဲအကျိုးနိုင်ငံရေးလှုပ်ရှားမှုတွေရှိလာမဲ့အခြေအနေရဲ2015ရွက်ောက်ပွဲအပြီးတက်လာမဲ့အစိုးရစစ်ကိုညဉ့်ညင်းစင်းနွေးဝဲဆိုင်ရာအခြေခံအုတ်မြစ်တွေချပီးခဲ့ကြတာတည်းရဲ့ကြောင့်အပြည့်အစုံချုပ်မြန်မြန်လက်မှတ်ထိုးဖို့တွန်းတွန်းတက်တက်လုပ်နေရတာလို့ဆိုပါတယ်။တိုင်းသားတွေဘက်မှာတော့သဘောထားနှစ်မျိုးပါ။ကင်ယူကရင်မျိုးသားစည်းရုံးဥက္ကဋ္ဌသုံးမှုဒုစီဖိုးကတော့ဒီအပြည့်အစုံချုပ်လက်မှတ်ရေးထိုးနိုင်ရဟာသမိုင်းမှာအရေးကြီးတယ်ဒီရဲ့လက်မှတ်ရေးထိုးကြပါပြည်ရင်ငញ្ញိုင်းဆွေးနွေးပွဲစကားဝိုင်းစီတွားကြရအောင်လို့နှိုးဆော်နေတာပါဒါပေမဲ့ PIO ကချင်ကောင်းဆောင်တွေဘက်ကတော့အပြည့်အစုံချုပ်မှာနိုင်ငံရေးဆိုင်ရာအာမခံချက်တွေထည့်သွင်းထားဖို့ဆန္ဒရှိနေပါတယ်ဒီအတွက်သိတ်လို့ကြည့်လို့ဖို့မလိုဘူးအချင်းကြရင်လဲကြာပါစီသဘောထားမျိုးရှိနေပါတယ်အများကစိတ်ပူပန်နေကြသလိုလိုင်စာထိပ်ပြီးအစည်းအဝေးဆုံးဖြတ်ချက်ဟာညဉ့်ညင်းဆွေးနွေးပွဲတွေနဲ့ပတ်သက်လို့နောက်ကြောင်းပြန်လှည့်သွားစီတဲ့အခြေအနေမျိုးမဖြစ်ပေါ်ခဲ့ပေမဲ့လည်းအပြည့်ရစာချုပ်ပါအချက်တွေနဲ့ပတ်သက်ရင်တော့ကွဲလွဲချက်တွေရှိနေတုန်းပဲဖြစ်ပါတယ်
။တကယ်တော့အစိုးရနဲ့တက်မတော်ဘက်ကလည်းအပြည့်ရစာချုပ်လက်မှတ်ရေးထိုးပွဲဖြစ်မြောက်ရေးလောက်ကိုပဲအာရုံစိုက်နေတာတိတ်တော်မကောင်းပါဘူး။ပြည်ရင်းမှာနိုင်ငံရေးအရာနောက်ကြောင်းပြန်လှည့်သလိုဖြစ်နေတဲ့လုပ်ရက်မျိုးတွေကိုလည်းတပြိုင်နက်တည်းဖြေရှင်းဖို့လိုနေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကျမှပေါ်လာတဲ့ဘာသာရေးလူမျိုးရေးစနစ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလစ်လျူရှုထားတာမျိုးဆက်မလုပ်သင့်တော့ပါဘူး။ပြည်သူလူထုယုံကြည်နိုင်လောက်တဲ့အဆင့်အထိအရေးယူကင်တွယ်ပြဖို့လိုပါတယ်။အစိုးရပေါ်ဝေဖန်မှုများလာတာကိုတုံ့ပြန်ဖို့ရည်ရွယ်လှုပ်ဆောင်လာတဲ့စာနယ်ဇင်းသတင်းမီဒီယာအပေါ်ဖိနှိပ်မှုတွေရပ်တန့်ဖို့လိုပါတယ်။တိုင်းပြည်ကိုမတိမငြိမ်ဖြစ်စေမဲ့လာမယ့်ရွေးကောက်ပွဲတွေမှာ PR စနစ်ကျင့်သုံးရေးဆိုတာမျိုးဆက်မလုပ်ဖို့လိုပါတယ
်။အလားတူတိုင်းသားကောင်းဆောင်တွေဘက်ကလည်းအပြည့်အစုံချုပ်လက်မှတ်ရေးထိုးပွဲကြီးဖြစ်မြောက်သွားရင်သမရဦးသိန်းစင်အစိုးရကဘာမှာနာမည်ကောင်းရသွားမယ်ပိုရိတ်ကောင်းရသွားမယ်နိုင်ငံရေးအမျက်ထွက်သွားမယ်ဆိုတာမျိုးထက်အပြည့်အစုံချုပ်လက်မှတ်ရေးထိုးပြီးမှအပြည့်အခိုင်မာအောင်လုပ်လို့ရမယ်တိုင်းသားဒေသတွေတည်ငြိမ်အောင်ဆောင်ရွက်နိုင်မယ်ဒုက္ခတွေပြဿနာနှိမ့်ချနေတဲ့တိုင်းသားတွေရဲ့ပညာရေးစီးပွားရေးလူမှုရေးအထွေထွေဖွံ့ဖြိုးရေးကိစ္စတွေအကောင့်ထဲပေါ်နိုင်မယ်စသဖြင့်စဉ်စားတွေးတောလုပ်ကင်ကြဖို့လိုပါလိမ့်မယ်ဒီလိုသာမလုံနိုင်ခဲ့ကြရင်ဆရာနာရှင်စနစ်မရှိတော့တာတော့တိုင်းပြည်တည်ငြိမ်မှုမရှိတဲ့အခြေအနေအမျိုးသားပြန်လည်ရင်ကျစေးရေးမတည်ဆောက်နိုင်တဲ့အခြေအနေတိုင်းသားစီလုံးညီရေးမဖော်ဆောင်နိုင်တဲ့အခြေအနေဒီမိုကရေစီနဲ့တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲမပေါ်နိုင်တဲ့အခြေအနေမျိုးမှာပဲကြံရည်နေဦးမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်ရှင်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားအစီအစဉ်ပါဒီတစ်ပတ်မှာတော့ဒီမိုကရေစီနဲ့ပတ်သက်ပြီးဆရာမောင်စွမ်းကြီးကပြောပြမှာဖြစ်ပါတယ်ရှင
်ရဲဘော်များနဲ့မိတ်ဆွေများခင်ဗျာဒီတစ်ပတ်ကျွန်တော်ပြောချင်တာကတော့ဒီမိုကရေစီအကြောင်းဖြစ်ပါတယ်ကျွန်တော်တို့ဗမာပြည်ဟာလွတ်လပ်ရေးရပြီးဒီမိုကရေစီနိုင်ငံဖြစ်ဒီကောင်လေဒီမိုကရေစီသာကျွန်တော်တို့နိုင်ငံနဲ့အသင့်တော်ဆုံးဖြစ်တယ်ဆိုတာကိုကိုကျုပ်အောင်ဆန်းကအပြတ်သတ်ချိန်ညာခဲ့ပါတယ်လွတ်လပ်ရေးရာတော့ဖသပလာဆိုရာဟာကိုကျုပ်အောင်ဆန်းရဲ့ဆန္ဒအတိုင်းဒီမိုကရေစီစနစ်ကိုဥတည်ခဲ့ပါတယ်ဒါပေမဲ့ဒီဒွန်းစစ်ကြောင့်စစ်တပ်ကြီးများထိထွားလာပြီးအာဏာရှင်စနစ်လွှမ်းမိုးတာကိုနှစ်ပေါင်း50ကျော်လှန့်ခံခဲ့ရပါတယ်ဒီလေးလုံးပြည်သူရဲတော်ဘုံကြီးကြောင့်အာဏာရှင်ကျုပ်ကြသွားပြီနဲ့အာနာသိမသွားပဲနာကျင်မုန်တိုင်းကာလ2008အခြေခံဥပဒေကိုမွေးထုတ်ပြီးဘောင်းမီချုပ်စစ်ဘုံချုပ်များတာပဲဒီမိုကရေစီစနစ်ကိုစစ်တပ်အကျိုးစီးပွားကာကွယ်ရေးပေါ်ဆောင်နေကြပါတယ်။ရန်သူတွေကိုရွာထဲတွင်ပြီးစီယုကာနေကြတယ်လို့ပါပဲ။ဗမာပြည်ဒီမိုကရေစီလူနာကြီးရဲ့ယောဂါတခဏတော်ရို့ စစ်သေးပေါ်ထုတ်ပြီးကုသပြုပြီးဟာဒီနေ့ပမာပြီးရဲ့အကြီးအကျယ်ဆုံးသိစပါပဲဒီလိုအပ်ချက်ကိုရဲထုတ်ကတနိုင်တပိုင်းစီစီပြလိုက်ပါတယ်ရဲထုတ်ဟာလွန်ခဲ့တဲ့10နှစ်လောက်ကဂျပန်ပြည်မှာနိုင်ငံရေးခုံလွန်ခွင့်နဲ့နေထိုင်ရင်ဒီမိုကရေစီဆိုတဲ့တောက်တုတ်လေးပြည်သူ့ရဲ့ဘူးတဲ့တောင်းတာပြောဖြစ်ပါတယ်ဒီမိုကရေစီရဲ့အဓိပ္ပာယ်ဒီမိုကရေစီသမိုင်းနဲ့ဒီမိုကရေစီနိုင်ငံများအကြောင်းကိုရေးသားတင်ပြထားပါတယ်ခုထုတ်လိုက်တဲ့စာအုပ်ကစစ်မှန်သောဒီမိုကရေစီအကြောင်းလဲတဲ့စာအုပ်မျက်နှာပုံမှာအင်္ဂလိပ်ဘာသာနဲ့ရဲငွေ Democratic Change တို့လည်းဥပွဲပေါ်ပြထားပါတယ်ရထုတ်ကသူ့စာအုပ်ကိုသူတည်တနာသဒ္ဒန်အဖြစ်ရေးတယ်လို့ဝန်ခံပေါ်ပြထားတဲ့အတိုင်းဒီစာအုပ်ကသုတေသနကျမ်းကြီးတစ်စောင်းလို့အသီးသားပြောလို့ရပါတယ်။ဒါမျက်နှာ150ကျော်ပါရှိပြီးကျမ်းကိုယ်စင်းများလည်းစနစ်ပြပေါ်ပြထားပါတယ်။ကျမ်းစာအုပ်နဲ့တူတဲ့အတွက်လူတုခံရတဟံမပေါက်ပဲလူတုနဲ့အလန်းဝေးတလို့ဖြစ်နေပါတယ်။ရေးတာကလည်းလေဤဘေဤမအားဖြင့်နှင်းရွေးနိုင်စတဲ့သကလုံးဆိုတဲ့စကားသုံးမဟုတ်တဲ့သာသုံးွေနဲ့တုံးကြည့်ရေးထားပါတယ်။စကားတော်တော်ရေးနေကျင်တာကိုဆိုလိုပါတယ်။စကားတော်တော်ရေးရင်ဖတ်ရနာရတာပေါ်ပါချော့ပေါ်ပါလေ။ရေးရမှလည်းသရာအမှားနဲ့တော်နိုင်ပါလေ။ကျွန်တော်တို့ဗမာပြည်မှာဒီမိုကရေစီအတန်များမကြားရကြားကြည့်ပြီးလို့ခြေဖွဲ့ဆိုရမလို့ဖြစ်နေတာနှစ်ပေါင်း60ရှိပါပြီ။ကျွန်တော်တို့ငယ်ချင်းလွတ်လပ်ရေးရပ်ပြီးသားချက်မှာဒီမိုကရေစီနိုင်ငံထူထောင်မှုတက်တက်ကြွကြွဖြစ်ခဲ့ကြပါတယ်။ဒီမိုကရေစီဆိုတာဘာလဲဆိုတဲ့စာအုပ်အစိမ့်လေးတော့တော့ချစ်တဲ့မကြံဖြန့်ချိခဲ့ဘူးတာကိုကျွန်တော်တို့လက်ထဲရောက်လာခဲ့ပြီပါတယ်။မှတ်မိသမျှပြောရရင်ဒီမိုကရေစီပြောင်းလဲရေးအတင်းဆိုတာလည်းရှိခဲ့ပါတယ်။ဥက္ကဋ္ဌအဖြစ်မြို့မဆရာကြီးဥပဝန်တော်ကဆောင်ရွက်ပါလေ။ဒုတိယဥက္ကဋ္ဌကပေါ်ချုပ်ကတော်ဒေါက်ခေကြီးအတွင်းရေးမှုကဥတ္တဖွဲ့ဝင်နေတဲ့မှာကဗျာဆရာကြီးနှစ်ဦးဆရာတော်ကြီးမြတ်သူဝင်တို့အပြင်ဝတ္ထုရေးဆရာဆရာမောင်ထင်းတရံသာဆရာညိုမြစတဲ့ပါရစီရလေပါဝင်နေဒီမိုကရေစီလက်ရင်မက်ဂရင်းဆိုတာလဲထုတ်ဝေခဲ့ပြုပါတယ်။စာတော်အက်ဒီတာကညောင်ဦးသားစာရေးဆရာဦးအောင်စိုးလို့ထင်ပါတယ်။အဲ့ဒါလို့ကြိုးစားခဲ့ပြီမဲ့၁၀ရက်လောက်ကြာတော့တမာစိုးဝင်ပြီးစစ်အာဏာရှင်တက်လာခဲ့လို့ဒီမိုကရေစီလေတံတိတ်သွားခဲ့ရပါတယ်။ခုခါဒီမိုကရေစီလေတံကြမ်းကြမ်းနေရပါစီ။ဒီမိုကရေစီဆိုတာပါလဲလို့လူလူချားမှာအတိပွားနေဖို့အရေးကြီးပါတယ်။ဒီမိုကရေစီပြန်ပွားရေးအတင်းပြန်ဖွဲ့ပြီးဒီမိုကရေစီမဂ္ဂင်းတွေဘာတွေကျန်းထုတ်နိုင်ရင်ကောက်မှာပဲလို့လည်းဆန္ဒဖြစ်ပေါ်ပြီးပါတယ်ရထွေရဲ့ဒီမိုကရေစီတောက်လေးမျိုးတွေကိုပါပါနဲ့လွယ်လွယ်သူတို့လက်စမ်းပြီးသူတို့ထုတ်ဝေကြပါအောင်လို့အကြံပေးလိုက်ရပါတယ်ခင်ဗျာကျွန်တော်မောင်ဆွမ်းကြီးပ
ါဆရာမောင်ဆွမ်းကြီးရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမပြီးဆုံးခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဦးဆက်မိုးဝေကကြီးညာပေးပါမယ်ရှင်
ဂါဇာမှာတိုက်ခိုက်နေကြတဲ့အစ္စရေးနဲ့ဟားမတ်အဖွဲ့တို့အနေနဲ့အပြစ်ရိုက်အရေးဆွေးနွေးညှိနှိုင်းမှုနောက်ထပ်တစ်ကြိမ်၃ရက်တိုက်ခိုက်မှုတွေကိုရပ်ဆိုင်းထားဖို့နှစ်ဖက်စလုံးသဘောတူညီလိုက်ပါတယ်။သဘောတူညီချက်အရတိုက်ခိုက်မှုတွေကို Greenland စံတော်ကြီး22နာရီမှာစတင်ရပ်ဆိုင်းထားမှာဖြစ်တယ်လို့အီဂျစ်နိုင်ငံကတနင်္ဂနွေနေ့မှာပြောဆိုလိုက်တာပါ။ဒါကြောင့်ဒီတိုက်ပွဲတွေဆုံးသက်ဖို့အတွက်အီဂျစ်နိုင်ငံမှာထပ်မံဆွေးနွေးမှုညှိနှိုင်းမှုတွေပြုလုပ်နိုင်မှာပါ။အီရန်နိုင်ငံကအစ္စလာမ်အစွန်းရောက်တပ်ဖွဲ့တွေကိုအမေရိကန်ပြည်တော်စုကတနင်္ဂနွေနေ့မှာလေကြောင်းကနေပြီးတော့ထပ်မံတိုက်ခိုက်ခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေက၃နာရီခွဲလောက်တိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရဲ့ပြည်ဝင်ပြောင်းလဲမှုဖြစ်စဉ်မှာတိုးတက်မှုတွေရှိနေပေမဲ့ရှေ့ဆက်လှုပ်ဆောင်စရာတွေကတော့အများကြီးကြံနေဆဲဖြစ်တယ်လို့မြန်မာနိုင်ငံရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုဥဆမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျက်ဆင်ဝစ်ဖြစ်ပါတယ်ကျွန်မကတော့နန္ဒာချက်ပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းသောတာရှင်တွေကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.